ပြည်ပကဖြစ်နေတဲ့ဒေသတွေမှာကလင်းငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့၄-၆ရက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဟင်းလီကတိုက်တွန်းလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့၃၅ကြိမ်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာအရေးပါရီဆွေးနွေးခဲ့ကြပါတယ်စက်ပြေ ဒီနေ့တုံးစံငါးကျင်းမြောက်လူခွင့်ရေးကောင်စီနီလာကမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီကနေမက်စလာကနေဂျွန်လာအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတင်ပြပါပါတယ်အထူးသဖြင့်ပြည်ရင်းစစ်အပါအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့
I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled.
မကြသည့်မိက ထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့လေကျမတိတ်ကိုအာအသင့်တုန်လှုပ်မိပါတယ်ကျမတို့အားလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမွတ်တီမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါလေ
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကြတဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရမှာ
ကလေးငယ်တွေကိုပါဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါတယ်အထူးသဖြင့်ကလေးငယ်73ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကတအူးဟာကျမ်းမာရေးကြောင့်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့သတင်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါတယ်
The application of law and other commission of the rights of the child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုတာတူညီမျှခံစားခွင့်ရှိစေပါမယ်ဒီနေ့မေလကစပြီးရခိုင်ပြည်နယ်မှာထောင်ထဲချီတဲ့ကလေးသူငယ်တွေကိုဝေးဖွားစည်းရုံးထုတ်ပေးခဲ့ပါတယ်နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်အကြောင်းသူအကြောင်းသားတထောင်ကျော်ကိုအခြားအကြောင်းသူအကြောင်းသားများနဲ့အတူစေတမ်းစာမျက်နှာဖြည့်ဆို့ခွင့်ပေးခဲ
ိုင်းပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းမဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသတွေတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ
်။ We are concerned by her reports of grave human rights violations and abuses against Rohingya Muslims.
ရခိုင်ပြည်နယ်မြောက်ပိုင်းက Rohingya တွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့ကချင်နဲ့ရှမ်းတိုင်းဒေသတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးချိုးဖောက်သူတွေကိုအရေးယူဖို့နဲ့အချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ
်။မစ်ရန်ဟီလီရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ဘက်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်။နောက်လဇူလိုင်လမှာတွားမဲ့သူ့ရဲ့လေးချိန်မြောက်မြန်မာနိုင်ငံခီးစင်မှာလည်းမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစင်တွင်ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်။